လေယာဉ်မြင်းနဲ့အခြားမြင်းများစုံစမ်းရေးကော်မရှင်အစည်းအဝေသာအပိုင်းတစ်နှစ်သုံးပါညွှန်ကြားချက်အတိုင်းအဲ့ဒီအစည်းအဝေသာတွေကလယ်မြေဧကပြဿနာ900ကျော်မှာအမှုပေါင်း400ကျော်ကိုအစိုးရကဖြေရှင်းပြီးဖြစ်တယ်လို့ဒီနေ့ပြည်ထောင်စုလွှတ်တော်အစည်းအဝေမှာလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုဝန်ကြီးဦးအောင်တန်းကတမန်ရရဲ့ကိုသားတင်ပြခဲ့တာပါ။အဲ့ဒီတင်ပြချက်အပေါ်ပြည်သူမှုမရှိတာရဲ့အမှုတွေမှာကွဲလွဲချက်တွေရှိတယ်ဆိုပြီးလွှတ်တော်အမတ်ဆက်တဦးကလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုဝန်ကြီးရဲ့တင်ပြချက်အပေါ်ကန့်ကွက်ဆွေးနွေးခဲ့ကြတာပါ။လေဆယ်ဒုဝန်ကြီးကဘလို့ဖြည့်ရှင်းတယ်ဘယ်အမှုတွေဆိုတာမရှင်းပြရပဲဇယားနဲ့ဘယ်ပြည်နယ်မှာဘယ်နှစ်ခုဖြည့်ရှင်းပြီးဖြစ်ကြောင်းသာအတိပေးသလိုဖြစ်နေတယ်လို့သိရပါတယ်။လေယာမြေအမှုတွေမှာအစိုးရတက်မတော်ကုမ္ပဏီစတဲ့အဖွဲ့အစည်းတွေနဲ့ပတ်သက်ရင်လည်းဘသူနဲ့ဘယ်လိုဖြည့်ရှင်းတယ်ဆိုတာရှင်းမပြဘူးလို့သိရပါတယ်။ဖြည့်ရှင်းချက်ဟာဘလို့ဖြည့်ရှင်းလိုက်တယ်ဆိုတာကိုအသေးချာမရှင်းပြတာကြောင့်ကန့်ကွက်ရတာဖြစ်တယ်လို့လေယာမြင်းနဲ့အခြားမြင်များစုံစမ်းရေးကော်မရှင်အတွင်းရေးမှူးဦးသိန်းထွန်းကပြောပါတယ်
။အလုံးမောင်းအစိုးရနဲ့တက်မတော်ကိုပို့ထားတဲ့တိုင်စာပေါင်းကတော့စောစောပြောသလို6435ဆောင်နဲ့တွေ့ကျင်တော့ပါဆင့်နဲ့ကအမတန်နေနေတယ်။ဒုတိယကတော့ဒီတိုင်စာပေါင်း945ဆောင်ပေါ်မှာရှင်းပြသား400နဲ့23ကလည်းဘယ်လိုရှင်းနေလဲ။လေသမားပြန်ရတယ်သူဒီမို့ကုမ္ပဏီကိုပြန်ပေးတယ်လုပ်ငန်းရှင်တွေပေးလိုက်တယ်သူဒီမို့ပြန်ပေးဘူးဟာလာဒါတွေကိုရောရှင်းပေးလိုက်တယ်တင့်တင့်နဲ့ကာလဒေတာပေါက်စီးအတိုင်းပေးရပါတယ်လို့အဲ့လိုစပွန်လင်းမြင်သားဆိုမရေးတဲ့အခါကျတော့ဒေါ်လာလွတ်တော်မူတဲ့တည်းတဲတဲကွဲကွဲမသိဘူးလေသမားတွေလည်းတကယ်မမှန်ကန်ကန်မရသေးဘူး
လေယာမြင်းနဲ့အခြားမြင်းများစုံစမ်းစစ်ဆေးရေးကော်မရှင်အစည်းအဝေသာပါအမှုတွေကိုအစိုးရကဖြေရှင်းရမှာပထမ2လအတွင်း9မှုဒုတိယ2လအတွင်း418မှုစုစုပေါင်း423မှုဖြေရှင်းပြီးဖြစ်တယ်လို့သိရပါတယ်။လေယာမြင်းအမှုတွေကိုဘယ်လိုဖြေရှင်းလိုက်သလဲဆိုတာကိုအသေးစိတ်လွှတ်တော်ကိုယ်စားလှယ်တွေကိုအသိပေးဖို့လိုအပ်တယ်လို့ပြည်သူ့လွှတ်တော်ကိုယ်စားလှယ်ဒေါ်စန္နာမင်းကပြောပါတယ်
။ကျမစုံစမ်းရေးကော်မရှင်နဲ့ကျမပါပြီးတော့ပူးပေါင်းပြီးတော့ဖြေရှင်းလိုက်တဲ့ဟာဆိုရင်တော့အော်မြင်းမြင်းနဲ့ပြည်ဆုံးသွားပြီဆိုတာကိုမှတ်တမ်းတင်ထားတာရှိတယ်။ဒါကိုအလုံးကော်မရှင်ကလည်းသိတယ်။သူတို့ဘလို့ဖြေရှင်းလိုက်တာလဲ။ဖြေရှင်းတယ်ဆိုတဲ့နေရာမှာကျမတို့လွှတ်တော်ကိုယ်စားလှယ်တွေလည်းသိရမယ်။ဖြေရှင်းပြီးတာဘလောက်ဆိုတဲ့အရေးအတွက်ကိုလည်းကျမတို့သိရမယ်။နောက်ဖြေရှင်းပုံဖြေရှင်းနည်းဆိုတာကိုလည်းကျမတို့သိရမယ်။နောက်ဖြေရှင်းလိုက်လို့တောင်းတလေကမတွေကျေနပ်သွားပြီလားဆိုတာကိုကျမတို့သိရှိဖို့လိုအပ်တယ
်။အစိုးရကဖြေရှင်းပြီးဖြစ်တဲ့အမှုပေါင်း400ကျော်မှာလေယာမြင်းဧက23,000ကျော်အကျုံးဝင်တယ်လို့လည်းသိရပါတယ်။လွတ်တော်ကိုယ်စားလှယ်ဦးစိန်ထွန်းကတော့အစိုးရဖြေရှင်းပြီးပြီဆိုတာတကယ်လက်တွေ့အမှုတွေနဲ့အစိုးရပြောတဲ့အခြေအနေတွေကိုကန့်ညှိမှုမရှိဘူးလို့ပြောပါတယ်
။အမှုပေါင်း9,000ကျော်မှာကိုလုံးမလုပ်ဘဲနဲ့နမူနာပြထားတဲ့စာအုပ်ထဲပါအမှုလေးတွေတင်ပေါ်ပြပြီးတော့သူတို့ကရှင်းနေတော့အဲ့ဒါကြောင့်ပြဿနာတက်တာတကယ်တော့မြေပြင်မှာဘလုံးဝမကိုက်ဒီကမြေယာကော်မရှင်ကအစိုးရတွေ့စဉ်ကာလကအစည်းအဝေးတွေထဲမှာထည့်ပေးလိုက်တဲ့အမှုတွေသည်နမူနာအမှုများတာဖြစ်တဲ့ကျန်တာကိုအင်တာနက်ပို့လိုက်တဲ့အခါမှာပြန်တဲ့ဥစ္စာတွေကဖြေရှင်းတဲ့အထက်မှာမပါသလိုဖြစ်နေတော့ဘူပြီးတော့သူတို့တော်မှာဒါတော်တော်ပုံစံတွေကပြည်သူတွေဖက်ကနေပြီးတော့မခံမရနိုင်ဖြစ်ပြီးဟိုအထချင်းတာပြောအဲ့တော့တကယ်တမ်းကတော့ပေမာမမြေပြင်နဲ့လုံးဝမကိုက်ညီဘူ
းလေယာစိုက်ပျိုးရေးနဲ့ဆယ်မြောင်းဝန်ကြီးဌာနဒုဝန်ကြီးရှင်းလင်းတင်ပြသွားတာတွေဟာမအူပင်မျိုးနယ်အတွင်းမှာပဲကိန်းကနန်းတွေကွဲလွဲနေတယ်လို့လွှတ်တော်ကိုယ်စားလှယ်ဦးစိန်ဝင်းကပြောပါတယ
်ဖြေရှင်းတဲ့ခါမှာလည်းညတ်တမှန်ကန်တဲ့ဝင်လင်းမြင်တာမှုမရှိတာကိုတွေ့ရပါဘူးမြေပြင်မျိုးနယ်မှာဟို9,000လောက်ရှိပါတယ်အဲ9,000မှာဟိုဖြေရှင်းနိုင်တာဒီက9,000မှာ1,000လောက်မရှိဘူးအဲ့တော့ဒုဝန်ကြီးပြောထားတဲ့ဟာနဲ့အောက်ရှင်မှာလက်ရှိပကတိအခြေအနေနဲ့အာအင်မတန်ဟိုကဟတ်ပြီးတော့စမ်းကြည့်နေတယ်လို့ပဲအင်္ဂါကတော့သုံးသက်ချက်ပြီးချင်းပါ
လွတ်တော်ကဖွဲ့စည်းထားတဲ့လေယာမြင်းနဲ့အခြားမြင်းများစုံစမ်းရေးကော်မရှင်အဖွဲ့မှအဖွဲ့ကွဲ17ဖွဲ့ရှိပါတယ်။အဲ့ဒီအဖွဲ့တွေကအစိုးရကရှင်းလင်းတင်ပြခဲ့တဲ့လေယာမြေပြဿနာတွေမှန်ကန်မှုရှိမရှိအောက်ချိန်မှာရှင်းလင်းမှုရှိမရှိဆိုတာကိုစုံစမ်းသွားပြီးလာမယ့် February လလွတ်တော်အစည်းအဝေးမှာတင်သွင်းသွားဖို့လွတ်တော်ကဆုံးဖြတ်လိုက်ကြောင်းသိရပါတယ်ခင်ဗျာ။